Minneapolis မြို့မှာမေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲတွေရဲ့အဆိုးဝါးတဲ့လုပ်ရက်တွေအဆုံးသတ်ဖို့ American နိုင်ငံတစ်လွှားဒီသတင်းပတ်ကောင်မှလည်းဆက်လက်ဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေနဲ့တနင်္လာနေ့တွေမှာ Juneteenth လို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ကျန် African American တွေ1865ဇွန်လ19ရက်နေ့ကျွန်းဘွားကလွတ်မြောက်ခဲ့တဲ့နေ့အထိမ်းအမှတ်ကိုပါတစ်ဆက်တည်းကျင်းပနေကြတာပါမြို့ကြီးတွေဖြစ်တဲ့နယူးယောက် Los Angeles နဲ့ Miami အပါအဝင်မြို့တော်များများမှာဆန္ဒပြနေကြသလို Washington DC ကသမ္မတအင်ဗျူအနီးမှာတော့ဆန္ဒပြမှုတွေကနေစဉ်လိုလိုရှိနေတာပါတောက်ကြညာကတော့သမ္မတအင်ဗျူနဲ့တိတ်မွေးတဲ့ Judiciary ပန်းခြံမှာရှိတဲ့ Confederate ဗိုလ်ချုပ် Albert Pike ရဲ့ရုပ်ထုကိုဆွဲချပစ်ခဲ့ကြပါတယ်ကျွန်းစနစ်ဆက်ထားတဲ့တောင်ပိုင်းခွဲထွက်ပြည်နယ်တွေမှာခေါင်းဆောင်ခဲ့သူတွေ Confederate အထိမ်းအမှတ်တွေကိုအခုခါမှာဆန္ဒပြသူတွေကဥတီပြစ်မှတ်ထားလာကြတာပါ